68နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာတက်ရောက်ခဲ့သူတွေကလွတ်လပ်ရေးကြေညာစာတမ်းနဲ့အဋ္ဌထံတွေကိုရွတ်ဆိုခဲ့ကြပါတယ်။ဒီအခမ်းအနားမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်ကလွတ်လပ်ရေးကြေညာစာတမ်းနဲ့အဋ္ဌထံကိုလေ့လာဖို့လိုအပ်ပြီးအဲ့ဒီအဋ္ဌထံတွေကိုရှင်သန်အောင်ကျင့်ကြံရမယ်လို့ပြောခဲ့ပါတယ်
။ဒီဘက်တော့မြန်မာနိုင်ငံရဲ့လွတ်လပ်ရေးကြေညာစာတမ်းကိုဖတ်နိုင်မယ်ဆိုလို့ရှိရင်ဒီဘက်တော့လွတ်လပ်ရေးရဖို့အတွက်ကြိုးပမ်းခဲ့တဲ့ခေါင်းဆောင်ကြီးများဟာအမျှော်မြင်နဲ့ပြည့်စုံတယ်ဆိုတာထင်ရှားပါတယ်။ဒီကြေညာစာတမ်းကိုအခုအချိန်မှာဖတ်ရင်တောင်မှကျမတို့ဘာမှမျက်နှာပူစရာမရှိပါဘူး။ကျမတို့ဂုဏ်ယူနိုင်ပါတယ်။တို့ကဒီလိုစိတ်ဓာတ်တွေနဲ့လွတ်လပ်ရေးကိုရခဲ့ပါလားဆိုပြီးဂုဏ်ယူဝင်ကြွားနိုင်တယ်။တခုပဲကျမအနေနဲ့စဉ်းစားပါတယ်ဆိုတော့ကြေညာစာတမ်းပစ္စည်းသုံးမကုန်နိုင်လောက်အောင်ဆိုတဲ့ပုံစံနဲ့ပြောထားတာကျမလုံးဝသဘောမတူဘူး။အဲ့လိုစိတ်နဲ့လုပ်နေလို့လည်းဂုဏ်တော့မယ်။ဒါကြောင့်ကျမတို့ဟာအမြဲပဲပေါ့နော်။အရင်တုန်းကအတိတ်ကရေးခဲ့လို့မှန်တယ်ဒီတိုင်းပဲအမြဲရှိမယ်လို့ခံယူဖို့တော့မဟုတ်ပါဘူး။သုံးသက်သွားမှာပေါ့။ဒါပေမဲ့လည်းဒီကြေညာစာတမ်းကဒီအဋ္ဌထံရောဟာကျမတို့ရဲ့လွတ်လပ်ရေးခေါင်းဆောင်များရဲ့မြင့်မြတ်တဲ့စိတ်ထားအမျှော်မြင်နဲ့တိုင်းပြည်နဲ့လူမျိုးပေါ်မှာထားရှိတဲ့စေတနာကိုတရားမှရှင်းရှင်းလင်းလင်းဖော်ပြထားတာဖြစ်ပါတယ်။ဒါကြောင့်မလို့ကျမတို့ဒီကြေညာစာတမ်းနဲ့ဒီအဋ္ဌထံကိုခဏခဏလေ့လာဖို့လိုတယ်။တစ်နေ့တစ်ခါလွတ်လပ်ရေးနေ့မှာမှသက်ဆိုင်ရာပုဂ္ဂိုလ်တယောက်ကနေဖတ်ပြလိုက်လို့နောက်ထောင်ပြီးတော့ live use ဆိုတာတော့လည်းမပြီးဘူးတိတိကျကျတော့လေ့လာရမယ်ကျမတို့ကိုတွေးပေးခြင်းနဲ့စိတ်ဓာတ်တွေကိုကျမတို့မွေးမြူရဒီလိုစာသားမျိုးဒီလိုအဋ္ဌထာမျိုးဆိုတာဟာရေးတဲ့လူတွေကတော့ရေးခဲ့ပြီနောက်ထောင်တဲ့သူတွေ live use ဆိုတဲ့လူတွေကကြင်ကြံမှအဋ္ဌပဲရှိမှာပါနှုတ်မလို့ရှိလို့ရှိရင်စာအုပ်ထဲမှာရှိတဲ့စာလုံးတွေပဲဖြစ်ပါတယ
်ဒါအပြင်ပြည်သူတွေအနေနဲ့လွတ်လပ်ရေးကိုတံပိုးထားထိန်းသိမ်းဖို့လိုအပ်ပြီးပြည်သူတွေလိုချင်တဲ့လွတ်လပ်ရေးမျိုးရအောင်ဝိုင်းဝန်းစူးစမ်းကြဖို့လိုအပ်တယ်လို့လည်းဒေါင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်
။လွတ်လပ်တဲ့မြန်မာနိုင်ငံကိုတည်ဆောက်လိုက်ပြီဆိုလို့ရှိရင်ဒီအဆောက်အုံကရေရှည်တည်တံ့ခိုင်မြဲဖို့ဒီထဲမှာနေတဲ့ကျမတို့နိုင်ငံသူနိုင်ငံသားတွေအတွက်အဆင်ပြေချောမွေဖို့ဆိုတာကျမတို့အားလုံးကတောင်းရှိပါတယ်။ကျမတို့အားလုံးကနေပြီးတော့ဝိုင်းပြီးတော့ဒီအဆောက်အုံကိုတည်ဆောက်တဲ့နေရာမှာထိမ့်သိမ့်တဲ့နေရာမှာပါဝင်ရမှာပါလွတ်လပ်ရေးကတော့ရသွားပါပြီလွတ်လပ်ရေးရအောင်တော့လုပ်ဖို့မလိုတော့ပါဘူးဒါပေမဲ့ဒီလွတ်လပ်ရေးဟာပြည်သူတွေမျော်လင့်ခဲ့တဲ့လွတ်လပ်ရေးမျိုးဟုတ်ရဲ့လားဆိုတော့ကျမတို့စဉ်းစားအဲ့တော့အဲ့ဒီလိုလွတ်လပ်ရေးမျိုးဖြစ်အောင်လည်းကျမတို့ဝိုင်းပြီးတော့လုပ်ရမယ
်တစ်ဆက်ထဲမှာပဲမြန်မာနိုင်ငံလွတ်လပ်ရေးရတာဟာ68နှစ်မြောက်ရှိပြီဖြစ်ပေမဲ့ပြည်သူတွေဘလောက်ထိလွတ်လပ်နေပြီလဲဆိုတာကိုစဉ်းစားဖို့လိုအပ်တယ်လို့ဒေါင်ဆန်းစုကြည်ကပြောပါတယ်
လွတ်လပ်တဲ့နိုင်ငံမှာဆိုလို့ရှိရင်ပြည်သူလူထုအုပ်စိုးတဲ့စနစ်ပြည်သူလူထုရဲ့ဩဇာသာတွားမှုတဲ့စနစ်ဟာတင့်တော်ဆုံးဖြစ်ပါတယ်။လွတ်လပ်တဲ့နိုင်ငံမှာဆိုလို့ရှိရင်ပြည်သူကိုအခြားလူတစုတစ်ခွဲရနေပြီးတော့ချုပ်ကန်ထားမယ်ဆိုလို့ရှိရင်ဒါဟာလွတ်လပ်ရမရောက်ပါဘူး။ပြည်သူမလွတ်လပ်ရင်နိုင်ငံလည်းလွတ်လပ်ရမရောက်ပါဘူး။ဒါကြောင့်မလို့ကျမတို့အဖွဲ့ချုပ်ကပြည်သူကိုပါလွတ်လပ်စေမဲ့ဒီမိုကရေစီစနစ်ကိုဦးတည်တာဖြစ်ပါတယ်။အခု68နှစ်ညာလွတ်လပ်ရေးနေ့မှာကျမတို့ဒီမိုကရေစီလမ်းပေါ်ကိုဘယ်လောက်ထိရှောက်နှံခဲ့ပြီလဲလို့အားလုံးကနေပြီးတော့ဓမ္မဒိဋ္ဌံကြကြသုံးသပ်ဖို့လိုပါတယ်လွတ်လပ်ရေးဖခင်ကြီးများမျော်မှန်းချက်နဲ့ဘယ်လောက်ထိကိုက်ညီသလဲဆိုတာကိုသုံးသပ်ကြပါစဉ်းစားကြပါဘာမကိုက်ညီတာတွေရှိရင်ဘာကြောင့်မကိုက်ညီတာလဲဒီမကိုက်ညီတဲ့ကိစ္စတွေကိုက်ညီသွားအောင်ကျမတို့ဘယ်လိုလုပ်ရမလဲဆိုတာကိုလည်းစဉ်းစားဖို့လိုပါတယ်
ဒါအပြင်ဒီနှစ်ဟာနိုင်ငံအတွက်အရေးကြီးတဲ့နှစ်တစ်နှစ်ဖြစ်တာကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေအနေနဲ့ပိုပြီးစူးစမ်းကြဖို့လိုအပ်ကြောင်းကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။အခမ်းအနားမှာပါဝင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးကလည်းတက်မတော်အနေနဲ့လွှတ်တော်ကိုလေးစားဖို့လိုအပ်တယ်လို့ပြောခဲ့ပါတယ်
။လွှတ်တော်ဟာတက်မတော်ကိုအရှင်လွှမ်းမိုးရမယ်။ဒါကိုပြောထားတယ်။စစ်တပ်ဟာဘယ်တော့မှလွှတ်တော်ကိုမလွှမ်းမိုးစေရလို့ပြောထားတယ်။အဲ့တော့ကျွန်တော်ကပုံစံရတာပြီးချစ်တဲ့အဖွဲ့ကြီးဒီပုံစံတော့ကောင်းတယ်ဟိတ်နေအောင်ကောင်းတယ်ဒါပေမဲ့စိတ်ထဲမှာတော့လွတ်တော်သည်မိမိတို့ကိုအမြဲလွှမ်းမိုးနေတယ်ဆိုတဲ့တတိချပြီးတော့လွတ်သွားရင်ပြောသိအဖြစ်သာပြည့်တဲ့ပွဲဖြစ်မယ်လို့ကျွန်တော်ကအောက်မဲ့တယ်ဒီနေ့အစင်လာရပြည်သူလူထုကသာလေအမိပြည်သူလူထုကအဖဖြစ်တဲ့အတွက်ပြည်သူလူထုကနေပြီးတော့လွတ်တော်ကနေလွှမ်းမိုးတဲ့ဟာကိုဒီတပ်မတော်သားတွေကလင်းလင်းနဲ့နဲ့ပျော်ပျော်ရွှင်ရွှင်ဝင်းမြတ်တာခံစားမှာမိမိတို့ကအစီတကာတခါလေလွှမ်းမိုးကျင်နေတဲ့အားနဲ့မလုပ်ပါနဲ့ဆိုရဟာဒီတကားကဘုံကျိုးပြောနေပျော်ဆက်လိုက်လို့ရှိရင်ဘာပြန်မလာလို့လဲဆိုတော့ဟေးမင်းတို့တွေဟာလက်နဲ့အားကိုပြီးတော့ ပြည်သူလူထုအပေါ်မှာမင်းတို့တခိုးမထွားပါနဲ့ဆိုတာဒီစကားသိရရှိနေက
အခမ်းအနားကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘဟုကော်မတီဝင်တွေပါတီဝင်တွေနိုင်ငံတကာတန်တမန်တွေ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့ဖွဲ့စည်းကောင်းဆောင်တွေနိုင်ငံရေးအကျဉ်းသားတွေနဲ့အရက်ဖက်လူမှုအဖွဲ့စည်းကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ